Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 2432နဲ့49တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။ကျမကတော့နန္ဒာချမ်းပါရှင်။သတင်းတွေကိုဦးစံမိုးဝေနဲ့တူချင်ညာပေးမှာဖြစ်ပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကရုရှားအတွက်အန္တရာယ်ရှိတယ်လို့အမေရိကန်အင်ဗျူရိုကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအော်ရဂွန်ပြည်နယ်ကောလိပ်ကျောင်းတစ်ခုကပစ်ခတ်မှုတွင်အနည်းဆုံး10ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရရရှိသွားပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှာတော့မြန်မာသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတချို့ကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဲချက်တွေနဲ့တရားစွဲဖို့စီစဉ်နေတဲ့အကြောင်းနယူးယောက်အခြေစိုက်လူခွင့်ရေးလှုပ်ရှားနေတဲ့ဖွဲ့တွေကကြေညာလိုက်ပါတယ
် We are trying to file a claim against President Thun Sein for
ဒါကတော့အကျိုးဆောင်ရှင်နေတဦးက VOA ကိုပြောသွားတာပါရှင်သတင်းစီစဉ်ပြီးမှအပြည့်အစုံကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့တက်မတော်ဘက်ကတော့နိုင်ငံတော်လုံခြုံရေးဆိုင်ရာလျှို့ဝှက်ချက်အကြောင်းပြခဲ့တယ်လို့မနေ့ကဆွေးနွေးပွဲတက်ရောက်သူတို့ပြောတဲ့အကြောင်းကိုတော့တင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင
်။ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ရင်းရုရှားနိုင်ငံဟာပုံမှန်အထူးကြောင်လုပ်နေတယ်လို့အန်ဒီရဲ့တွင်နဲ့ဆင်းနေတယ်လို့အင်ဗျူတော်ကဝေဖန်လိုက်ပါတယ်။ဘယ်သူဘဲဝါမခွဲကြပဲဆီးရီးယားတိုက်ခန့်တွေကိုပါစစ်ဆင်နေတာတွေဟာရုရှားအတွက်အန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့လည်းအင်ဗျူရိုပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဆီးရီးယားမှာဂိုင်းကနကွဲပြားမှုကိုအခြေခံပြီးဖြစ်နေတဲ့ပဋိပက္ခကိုပိုကြာစေနိုင်တယ်လို့အချိန်ကာလအကန့်အသတ်မရှိဖြစ်သွားနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ရုရှားအနေနဲ့ပဋိပက္ခမှာပို့ပြီးတော့နက်နက်ဆိုင်ဆိုင်ပတ်သက်နေတာဟာလည်းအန်ဒီရဲ့ကြီးမားပြီးဆီးရီးယားပြဿနာဟာစစ်ရေးနဲ့အပြေမထွက်ဘူးဆိုတာကိုလည်းရုရှားကိုယ်တိုင်ကလက်ခံပြောကြားထားပြီးသားဖြစ်တယ်လို့လည်းထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကမြင်မြင်သမျှကိုလေကြောင်းကနေစစ်ဆင်နေတာဟာအလဲအလက်သဘောထားရှိတဲ့ဆီးရီးယားအတိုက်ခံတွေကိုအစွန်းရောက်အောင်တွန်းပို့ရာကြတယ်လို့နောက်ဆုံးမှာအစွန်းရောက်ဝါဒတွေရုရှားကိုပဲပြန့်နှံ့နိုင်တယ်လို့လည်းအင်ဗျူရိုပြောခွင့်ရကသတိပေးခဲ့ပါတယ်။ဆီးရီးယားမှာရုရှားရဲ့လှုပ်ရွကြောင်းအမေရိကန်ပြည်ထောင်စုမှာမူဝါဒတွေပြန်လည်သုံးသပ်မှာတော့မဟုတ်ဘူးလို့လည်းပြောပါရယ်ဆီးရီးယားမှာနှစ်နိုင်ငံစလုံးကလေကြောင်းထိုးစစ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေမဖြစ်အောင်ရှောင်ရှားနိုင်ဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့မကြာခင်ရက်ပိုင်းအတွင်းနောက်ထပ်တယ်လီဖုန်းနဲ့ဆွေးနွေးကြအောင်မှာလည်းဖြစ်ပါရယ
်အမေရိကန်ပြည်ထောင်စုအော်ရဂွန်မြို့ကကောလိပ်ကျောင်းမှာကြာတာပရီးနေကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းလူအနည်းဆုံး10ယောက်သေဆုံးပြီးတော့လူ20လောက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်ပိုင်းမှာကွန်ဂရက်လွှတ်တော်အနေနဲ့ခြုံငုံစဉ်းစားပြီးတော့လက်နက်ဥပဒေကိုအတည်ပြုပေးဖို့အတွက်တိုက်တွန်းကြပါဆိုပြီးတော့သမ္မတဘရက်အိုဘားမားကဒေါသကြီးနဲ့တိုက်တွန်းလိုက်ပါတယ်ပြစ်ခတ်မှုဖြစ်ပွားပြီးနိုင်ငံပိုင်းအကြံမှာသမ္မတကရုပ်တံပေါ်ကနေလက်နက်ကင်ဆာမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့အတွက်တတိပေးပြောဆိုလိုက်တာဖြစ်ပါတယ်အခုလိုလူထုကြားမှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏပုံမှန်ဆလူဖြစ်ပွားနေတာကြောင့်အမေရိကန်နေအနေနဲ့အံ့အားသင့်ရတဲ့အကြောင်းအင်ဗီရိုကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်သမရကလက်နေတဲ့ကြောင့်လူစုအတွက်ပုံမိုးပြီးတော့လုံခြုံစိတ်ချမှုရှိရတယ်ဆိုတဲ့အချက်ကိုလည်းညင်းပယ်ထားပါတယ်။နောက်လာမယ့်ရွေးကောက်ပွဲကြရင်မဲဆန္ဒရှင်တွေအနေနဲ့လက်နက်ဥပဒေပေါ်မှာဆန့်ကျင်သူတွေနဲ့ထောက်ခံသူတွေကိုစီစစ်ပြီးတော့ရွေးချယ်ကြဖို့လည်းပြောဆိုသွားခဲ့ပါတယ်။အော်ရီဂွန်ပြည်နယ်ရော့စ်ဘတ်မြို့ကအမ်ခွာဒေတာကောလရဲ့တိတ်ပန်ဆောင်မှာကြာတာပရင်းနေ့ကပြစ်ခတ်တိုက်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်သူလူယုံကြည်ရသူတယောက်ကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်။ဒါပေမဲ့တနတ်သမားဟာတယောက်တည်းဟုတ်မဟုတ်ဆိုတာတော့မသေးကြသေးပါဘူးလောလောဆယ်အဲ့ဒီနေရာတစ်ဝိုက်ကိုပိတ်ထားပြီးတော့လူတွေလည်းကောလိပ်ရဲ့အနားတစ်ဝိုက်ကနေမနေကြဘူးအကြံပြုထားပါတယ်မှုကင်းစုံတော့တွေအပါဝင်ပြည်နယ်ခရိုင်ရဲတပ်ဖွဲ့ကအမှုကိုစုံစမ်းစစ်ဆေးနေကြပေမဲ့ဘလို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတယ်လဲဆိုတာကိုတော့မပြောနိုင်သေးပါဘူးအမ်ခွာကောလိပ်ဒေတာမှာတက်ရောက်ပြီးတော့တင်ယူနေတဲ့ကျောင်းသားပေါင်း 3,000 ကျော်ရှိတယ်လို့ကျောင်းရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ
်အမေရိကန်တပ်ဖွဲ့တွေရဲ့အကူအညီနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်စစ်သွေးကြွတွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တာလီဘန်တွေလက်ထက်ကနေအာဖဂန်မြောက်ပိုင်းကခွန်ဒူးစ်မြို့ကိုပြန်လည်သိမ်းယူနိုင်ခဲ့ပြီလို့အာဖဂန်သမ္မတ Ashraf Ghani ga pyo so lai par de Afghan long yong ye tat phwe ri a ni ne sit sin ye go a aw myin myin lou saung ga ja de lu tu ro swan saung ye a ye chin paw tan tya win ni da ri go le phe sha nai ga de lu Afghan tamara ga khabu myo ro ma tadin naw de go pyo so ga par de Afghan tat phwe ri thi kai ma shi ja be Taliban tai khat ye tama ri go a chi che che mong pye khe de lu le Afghan tamara ga pyo so ga da ba American sit tat pyo khwin ya pauk go bo mu ji Brian Tribus ga ro Kondu sisin ye ma American atu tat phwe ajan pe ri ha Afghan tat phwe win ri ne tu lai ba twa pi ro tabon ri ye chain chaw mu ri ko lat tong pyan nai ga de lo le pyaw so ga ba de da pyin dilo chain chaw la mu ko phe sha nai mu ma ko 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 khu kan ka kwe de a ni ne tabon ri ye chain chaw mu ko han ta nai ga chang pyaw so ga ba de di ne kaw ma Afghan ga ni mye pyin tat phwe win ri ko American ga pyan yauk tain yin naw တတ6500ကိုတော့အာဖဂန်တပ်ဖွဲ့တွေကိုတင်နန်းပေးဖို့နဲ့စစ်ရေးအကြံဉာဏ်တွေပေးဖို့အတွက်ဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကဂျာတာဝတီနဲ့ New York မြို့ကုလသမဂ္ဂအထူးထိပ်ညီလာခံမှာမိန့်ခွန်းပြောကြားစဉ်အတွင်းအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီမှုအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ရရှိထားတဲ့သဘောတူညီချက်ထဲမှာအကန့်အသတ်တွေအများပြားရှိနေတဲ့အကြောင်းအခုလောလောဆယ်မှာမှတ်နေတဲ့ဆိုပေမဲ့နောက်လာမဲ့10နှစ်15နှစ်လောက်အချိန်ရောက်ရင်ပြန်ပြီးတော့ short ပေါ်ပေးရတော့မယ့်အနေအထားမျိုးမှာရှိနေတယ်ဆိုပြီးတော့ Israel ဝန်ကြီးချုပ်ကပြောဆိုခဲ့တာပါပိတ်ဆို့အရေးယူမှုတွေ short ပေါ်ပေးလိုက်ပြီးတဲ့နောက်ရရှိမဲ့တန်ပေါင်းထောင်နဲ့ချီတဲ့ဒေါ်လာငွေတွေဟာကြောင်ကိုကြားဖြစ်လာအောင်အသက်သွင်းပေးတယ်လို့ဖြစ်နေတယ်လို့လည်းသူကပြောလိုက်ပါတယ်ဒါဟာစစ်ဖြစ်ဖို့အတွက်ပုံမနီးစပ်တယ်ဆိုတဲ့အစ္စရေးနိုင်ငံဘက်ကဝေဖန်တဲ့အမြင်ကိုလည်းထပ်မံပြီးတော့ပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံကတော့အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်စေဖို့အတွက်စီအေအရအရေးယူဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းထပ်ခါတလဲလဲသတိပေးထားပြီးလည်းဖြစ်ပါတယ်။အီရန်နိုင်ငံကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်အစီအစဉ်မရှိဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ
UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။ဒီနှစ်ထဲမြေရဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းထိရှိလာနိုင်တယ်လို့နောက်နှစ် 2016 မှာလဲဒီပမာဏလောက်အထိဝင်ရောက်လာနိုင်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။ဒီနှစ်ထဲဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာနှစ်ဆရှိမယ်လို့လဲ UNHCR ကခန့်မှန်းထားတာပါ။ဒုက္ခသည်အကျပ်တဲကိုကူညီဖြည့်ရှင်းဖို့အလှူငွေဒေါ်လာ128တန်းကိုလည်းတောင်းခံခဲ့ပြီးဒါဟာပြီးခဲ့တဲ့လကတောင်းခံခဲ့တဲ့ရန်မုံငွေဒေါ်လာ 30.5 တန်းထက်လည်းအဆမတန်ပိုများနေပါတယ်။ဥရောပကိုဒီနှစ်ထဲရောက်ရှိလာကြတဲ့ဒုက္ခသည်5သိန်း 2,000 ထဲကတဝက်ကျော်ဟာလည်းဆီးရီးယားကဖြစ်ပြီးအခုလိုဥရောပကိုရောက်ဖို့ကြိုးပမ်းရင်သေဆုံးသူဟာလည်း 3,000 နီးပါးရှိတယ်လို့ UNHCR ကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံတောင်ပိုင်းအရက်သားတွေနေထိုင်တဲ့အဆောက်အဦးတစ်ခုအတွင်းကြာသပတေးနေ့ကဘုံပောက်ကွဲမှုအစ်တစ်ခုထပ်မံပြီးတော့ဖြစ်ပွားခဲ့ပါတယ်။လူ9ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရခဲ့တဲ့စာအိတ်ဘုံပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်တနေ့မှာအခုလိုထပ်ပြီးတော့ထပ်မံပောက်ကွဲမှုဖြစ်ခဲ့တာပါ။နောက်ဆုံးဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအတွင်းလူတွေထိခိုက်သေဆုံးမှုတော့မရှိခဲ့ပါဘူး။ဒါပေမဲ့ဗီယက်နမ်နယ်စပ်ကောင်ရှိခရိုင်လီယိုချောင်းမြို့မှာရှိတဲ့6ထပ်အဆောက်အဦးကတော့ပျက်စီးမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအခုပောက်ကွဲမှုဟာကောင်းရှိခရိုင်အတွင်းနေရာပေါင်း73နေရာပုထုနေကပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်16နာရီကြာမှဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ဘုံဖောက်ခွဲသူတို့တန်တရားရှိထားသူကိုဖမ်းဆီးရမိထားပြီးဖြစ်တယ်လို့တရုတ်မီဒီယာတွေမှာဖော်ပြကြပါတယ်။နောက်ပိုင်းမှာတော့ဘုံဖောက်ခွဲသူတို့တန်တရားရှိသူဟာဝေမီသားစုရဲ့အသက်33နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်ပောက်ကွဲမှုတွေဖြစ်တယ်ဆိုတာကိုအာနာဘိုင်နီကမပြောဆိုပေမဲ့ဒီလောက်ရဟာတာမန်ရာဇဝဲမှုမဟုတ်ပဲအကြမ်းဖက်မှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ရမုံငွေမလောက်ငှမှုကြောင့်ပြီးခဲ့တဲ့လတည်းမှာမြောက်ကိုရီးယားပြည်သူတွေအတွက်အကူအညီတွေကို40ရာခိုင်နှုန်းဖြတ်တောက်ခဲ့ရကြောင်းကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ WFP ကပြောဆိုလိုက်ပါတယ်။ကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေအပါအဝင်ပြည်ပကအကူအညီတွေပေါ်မှီကိုနေရတဲ့လူပေါင်း 9,400,000 အတွက်ရိက္ခာတန်ချိန် 2,105 တန်ကိုပြီးခဲ့တဲ့စက်တင်ဘာလထဲမှာ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကပေးအပ်ခဲ့ပြီးတော့ဒါဟာဩဂတ်စ်လကထက်44ရာခိုင်နှုန်းလျော့နေနေတာဖြစ်တဲ့အကြောင်း WFP ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါပြီးခဲ့တဲ့လကပေးအပ်ခဲ့တဲ့အကူအညီဟာဆိုရင်လေကုလသမဂ္ဂကနေထောက်ပံ့မှုစီစဉ်ထား ကဲရာထက်ကိုတိတိတသားကြီးကိုယောနေနေပါတယ်အရင်ကတော့လာစင်လာတိုင်းလူပေါင်းတသန်းရှစ်သိန်းတွဲရိတ်ခါတန်ချိန်တသောင်းအထိပေးပို့ဖို့ကုလသမဂ္ဂကရည်မှန်းထားတာပါ
WFP ကအကူအညီပေးနေတဲ့နိုင်ငံတွေနဲ့မြို့အရေးအတွက်ကိုလည်း66ကိုအထိမကြသေးခင်ကပဲလျှော့ချခဲ့ပါတယ်ကြောင်းကွင်းဟာရီကိန်းမုန်တိုင်းဟာအင်အားအပြင်းဆုံးတိုက်ခတ်နေပြီးတော့ဘာဟာမားဟို
ဒီတာဆန်တော့ချင်းကြာတာပရင်းနေမှာဖြတ်တန်းသွားပြီးတော့အလွန်အန္တရာယ်ကြီးမားတဲ့အမှတ်၄အဆင့်မုန်တိုင်းကိုမုန်တိုင်းအမှတ်၄အဆင့်ကိုရောက်ရှိနေပြီဆိုပြီးတော့အမေရိကန်ပြည်တော်စုအမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာ
NNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNNN
American go day out need it. Nemanang and I went to Uwana Mauli and in it. A coolo American did house go Yoshi need ma. The Yayo Sinkosa, Tonai boot, Joven up to the Lule, a Joe's on Shinny Pep today, 6-4 just stick up your body, a place on go select Nasimash. Tamara Uden say ne, Winchi Rego, Lumio don't the Piamusaya, Swedene, New York Mute, Down Bankiai, Manhattan Mashire, Baho Soya, the Yayo ma. Menega, shall leger, dimbo, song yen nirai nepatabi, a chose on shinny, pep today, 6-4 just a year shinny, good pad onesen, penanga akulu shimjabare.
We are trying to file a claim against President Thun Sein for prosecuting and genocidal attacks on
Rinarebo Nisan Yamamune, Lumoto, the Taikamu Sara, Chetune, the Maudis and go, Tiasabu, Tanoro, low song nirava. Dietwet Nanganjada Apostle Nine, Yama Ninamu, Ubrine, and I suck Hanadurigo, Gakwe, Pede, Ubrin, the Kuya, Tanaru, Mu Puentaraba. Ubri ya, Soya go, Tiama Suen, I be met, Soya put a GK Pede, the Mara Power, Nanganjai Wunjine, the Char Soya, Yashirigo, Tiasu Nine Mari.
Dati, New York, Gula the Maga, Tanajo Ma, Jimbani Day, a trade in Nagango, Nemanangai, Winji, Uwana, Mounwin, Dayao Nijima, Diaswesu Nambu, Josara Pitelule, Mr. Banan Gap Yabare, Nangajada Bo, Swesu Nine, Diamma Ninamu, ATCA Ubidine, and Nisa Kayadurigu, Agawe Pede, TVPA Ubidirigu, American Ludoga, Diatan Tamakara Tibare. A coolo American yet Ubrine, Nematamarago, Diaswenibu, Tati, Tauta, Kailo Shiba de Lalo, Mr. Banango, Mijiro.
Evidence is so very clear that even the UN and even the Secretary General have made statements.
Tati, Tautari Garo, Nango, Ten Shabari, Runya Jene Patabi, Kulamga, Dreambujo, Kuran, Topian, Tare, Chenya, Jetti, Shinidaba, Tarigole, Tati, Pitanoro, Tetan Tabari.
ရွှေကြရီပေါ်လူမျိုးတုံးစီရဲ့တိုက်ခိုက်မှုတွေရှိနေတာဆိုတာတန်တရားဖြစ်เสียအကြောင်းမရှိပါဘူးဒီတော်တွင်မှာပဲHRWကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အစီရင်ခံစာရဲမှာလဲရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုညှဉ်းပန်းနှိပ်စက်မှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုစတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာကပ်ပလီပင်လယ်ပြင်ကနေလှေစီးပြေးဒုက္ခသည်တွေဖြစ် ထွက်ပြေးနေကြရတယ်ဆိုရက်ဆွဲချက်တွေဖော်ပြထားတာနဲ့ပတ်သက်ပြီးနိုင်ငံသားဝင်ကြီးဦးဝနမောင်တွင်ကနယူးယောက်ကနိုင်ငံသားဆက်ဆံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာအခုလိုတုံ့ပြန်ပြောဆိုသွားပါတယ်
Yes, first of all, about the terminology, the Rohingya. So Myanmar government do not recognize the term because this problem has started from the colonial legacy.
Because in 1824, when it was occupied, Diluria, Japani Winarekama, English is so quiet in a beta get a lenadine, Didagan, Yakainigu, Mount Tokejabare. Dajao, Didagani had Doda, Pitla Jabare. Daha Lu Taiwan Gujama, a Yongji, Kim and Muya, Sa Pibare. Aku Tatangoya, Shisan Nakunika, Nangana Uriya, Adi Dudirega, Muse, Tonsegani, Nitaina Duriha, Nanganapi, Shoutagwin, Shibare. India Lula Yavida now, Adigani, Quetalare, Ship Pakistan Ludi. Now, Tatangoya, Conset Takunima, A Ship Pakistan, Bangladesh Pilaji Male, Adibaga, Ludi, General Nangu, Miai, Sewin Lagabare. Tatangoya, Guzan Nakunima, Adi Dita, Tangzin, Kaute Kamaro, the Yamu, Wayam, Nitanduri, Miapia. Bangladesh, Nengangu, Piantuaga Javale, Daha Badaine, the Cha Pine Murija, Mohobau, Daha, the Pipa Mave, Agulashi Male, Janaruga, Nengana Sizi Ludo, the Yamoin, Layoutu, the Chu, Piambido, Trakwa, Tajavale, the Chole, Yijia, Menuya, Shine, Lumankore, Ne, Sato Vido, Trakwa, Tajara, Shibare, Didare, Loka, Shine, Tajarawa, Majagana, Kabli, Penedega, Lizibiri, Thai, Malaysia, Indonesia, Yautua Duriga, Adilu, Loshabu, Bangladeshka, Lumon Kurine, Kobido, Twella Jaduriba.
Tamara Uten Sene, Winjirigu, Deaswebo, Josa Sangyanina, Patabi, Digne Tauja Nima, New York New Madrinsa, Shilimbe Pilo Map Tibi, Sanap Yabwe Regule, Neyeta, Jimba Map Tedelu, Bama Tax Force Coalition, Justice for All Do, Pudwe Topjane, Jinya Jemma, Popja Tavarish. Salabiro, Menega. Nyama Tamarone, Tre Media Rie, Low Yong Chang, Swinipuegu, Piopiamaba. Say yes, I had the Dinu, Pobi, Puinlim Nida out, Topiambu. Menega, Jimbare, Din, Nyama Tamaroga, Gozaleri, Ne, Dresongere, Trin Dauriga, Dausu Ketabime, Tamaro Bagaro, Dijare P, Mepe Nangabau, a Piesonguro, Matangi Taiga, Susi Timja Tabarish.
စီရေးသတင်းတွေပို့ပြီးလွတ်လွတ်လပ်လပ်ထုတ်ပြန်ပေးဖို့အတွက်သတင်းစာထိုက်တွေကကိုယ်စားလှယ်တွေကကြာသာပတေးနေ့မှာတမတော်ကိုယ်စားလှယ်တွေကိုတောင်းဆိုခဲ့ကြပြီမယ်တမတော်ဘက်ကတော့တိကျတဲ့အဖြေမပေးနိုင်ခဲ့ပါဘူးစီရေးဆိုင်ရာသတင်းတွေကိုအတိအပြုချက်ပေးဖို့ထုတ်ပြန်ပေးဖို့ဆိုတာကိုနိုင်ငံတော်လုံခြုံရေးကိုအကြောင်းပြခဲ့တယ်လို့တမတော်နဲ့သတင်းမီဒီယာများအလို့ယုံဆွေးနွေးပွဲကိုကိ ိတ်မှာတို့ကတင်းနေပေါ့နော်ဒါအဲ့ဒီကနေပြီးတော့ကြည်ပါတို့တို့ကလည်းဒီဟာအတွက်ကိုကြည်ုံနဲ့မပြီးဘူးလေအစ်ဒီတို့တို့အတီးပြူးချက်နဲ့ပြူပြီးဖြေပေးမဲ့လူတွေပေါ့အဲ့လိုပေါ့တို့တို့ကတောင်းဆိုလဲပြောတယ်ဒါပေမဲ့တို့ဘက်ကကျတော့ဒီနေတွင်းမှာပေါ့နော်ကိုယ်နိုင်ငံတွင်းမှာဖြစ်တဲ့ဟာဆိုတော့ဥနှစ်ဖက်ကမကောင်းပေါ့နော်အဲ့အဲ့လိုပေါ့အဲ့ဒီမကောင်းတဲ့အတွက်ကိုပေါ့ဓာတ်ပုံတွေဆိုရင်လည်းတို့ကနေမတက်တာလို့တို့တင်ပေးရခဲ့ရတာလည်းရှိခဲ့ဘူးတယ်ပေါ့အဲ့တို့သတင်းတွေကိုတော့ဟိုတို့ဟာတွေမှာပေါ့ပြိပခဖြစ်ပွားစီမှာဆိုလို့ဟိုဒါတွေကိုမတင်ဘူးပေါ့နော်
ဆယ်စုနှစ်တွင်နဲ့ချီပြီးနိုင်ငံအာဏာကိုရယူခဲ့ပြီးအခုအရသာအစိုးရလက်ထက်မှာလည်းနိုင်ငံရေးအာဏာကိုဆက်လက်ရယူထားစေဖြစ်တဲ့မြန်မာတပ်မတော်ဘက်ကသတင်းမီဒီယာတွေနဲ့ဆက်ဆံရေးတရက်ကိုထူထောင်ခဲ့ပြီးတပ်မတော်သတင်းတချို့ကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ပေးပို့နေတာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ကလည်းတပ်မတော်ဘက်ကသတင်းထုတ်ပြန်ရေးကိုပို့ပြီးတော့ပွင့်လင်းလာတယ်လို့မဆိုနိုင်ပေ။ဝါရဖြန့်သတင်းတွေပေးတဲ့အဆင့်ပဲရှိသေးတယ်လို့ဝိုင်းရင်သတင်းစာဆရာတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကသုံးသပ်ပါတယ်။
ဝါရဖြန့်ဖို့လမ်းမမဟုတ်သူတို့ပြဿနာတစ်ခုခုကိုပြည်သူလူထုကိုဟိုအရင်အစိုးရတုန်းကလိုပါပဲဖြည့်ရှင်းဖို့ဥပမာကိုပါကြီးကိစ္စဖြည့်ရှင်းတာတွေကြည့်လိုက်လို့ရှိရင်သူတို့ရဲ့လုပ်ပုံကိုင်ပုံကိုမြင်သာပါတယ်အဲ့ဒီလိုသတင်းမျိုးပဲတွေ့ရပါတယ်အမှန်တကယ်ပြည်သူလူထုသိကျင်တဲ့မီဒီယာကဖော်ပြကျင်တဲ့သတင်းမျိုးတော့တစ်ဘက်ကထုတ်ပြန်ပေးနိုင်တာမျိုးမေးရင်ဖြေပေးတာမျိုးကျွန်တော်မတွေ့ဘူးသေးပါဘူး
မြမတက်မတော်ဟာတိုင်းရင်းသားဒေသတွေကတိုက်ပွဲတွေနောက်လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေရှိနေတဲ့ဆိုရာတွေနဲ့ပတ်သက်လို့လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လူခွင့်ရေးဆိုင်ရာအဖွဲ့တွေကတောက်လျှောက်ဆူစလို့ဆွတ်ဆွဲပစ်တင်လာခဲ့ကြတာပါဒီလိုဆွတ်ဆွဲမှုတွေထွက်ပေါ်လာတိုင်းလဲမြမတက်မတော်ဘက်ကတရားဝင်ဖြေရှင်းလို့မရှိပါဘူးဒီလိုအခြေအနေမျိုးမှာပဲပြည်တွင်းသတင်းမီဒီယာတွေဘက်မှလဲတက်မတော်သတင်းတွေနဲ့ပတ်သက်လို့တိတ်ကိုသတိထားရေးသားရတယ်လို့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်ကပြောပါတယ်
အလို့ဝမရှိပါဘူးဗျာဟိုတလောကပဲပြည်သူဖြစ်မှာကျွန်တော်တို့ဆောင်းမရှင်တယောက်ရေးထားပါတယ်ကျွန်တော်တို့သတင်းသမားတွေအကြောက်ဆုံးကတော့တက်ခဲအသံလာတော်များရဲ့အဲ့ဒီသတင်းတွေကအရန်အရန်ကိုကိုယ့်အတွက်အန္တရာယ်ကြီးတယ်လို့မြင်ထားပြီးတော့မှတော်တော်ကြီးကိုဖြစ်ဖြစ်ချင်းချင်းလောက်ရတဲ့အပိုင်းမှာရှိနေပါတယ
်ကြာသာပတင်းနေ့တက်မတော်ကိုစလေတွေနဲ့တွေ့ဆုံခဲ့ကြတဲ့သတင်းထောက်တွေကပြည်내နဲ့တိုင်းလိုက်စီးရီးသတင်းတွေကိုအတိအပြုဖြေကြားပေးနိုင်မယ်တက်မတော်ကိုစလေတွေထားရှိပေးဖို့တောင်းဆိုခဲ့တာကိုလည်းကာကွယ်ရေးဝန်ကြီးဌာနဘက်ကမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ပါတယ်။
ဒါပေမဲ့တမတော်ကိုစားပြုပြန်ကြားရေးတာဝန်ခံတူထားရှိပေးရေးကိုတော့စဉ်းစားပေးမယ်လို့တမတော်ကိုစလဲအဖွဲ့ခေါင်းဆောင်အဖြစ်သတင်းထုတ်တင်နဲ့ဆွေးနွေးခဲ့သူကာကွယ်ရေးဝန်ကြီးဌာနကဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုခဲ့တယ်လို့လည်းအလို့ယုံဆွေးနွေးပွဲတက်ရောက်ခဲ့သူတို့ကပြောပါတယ်ရှင
်မတ်တင်ကီထိုက်ပြောပြသွားတာပါရှင်တနိုင်ငံလုံးအဖြစ်ခဲ့ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးမဲ့ရက်တက်မှတ်ရေးအတွက်ဒီလ၄ရက်နေ့မှာတိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒီလဒုတိယပတ်ထက်နောက်မကျဘဲပထမဆုံးအဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကအပြည့်စုံကိုပြောပြမှာပါရှင
်။ဟုတ်ကဲ့တိုင်းနာလက်နက်ကိုင်အဖွဲ့၁၉ဖွဲ့ကထိပ်တီးခေါင်းဆောင်တွေတနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့၈ဖွဲ့က NCA စာချုပ်လက်မှတ်ရေးထိုးမဲ့ရက်သတ်မှတ်နိုင်ရေးအတွက်အစိုးရနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးမဲ့ရက်သတ်မှတ်ရေးဆွေးနွေးကြမဲ့အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့တော့ဝန်ကြီးဦးအောင်မင်းရှိကိုလက်မှတ်ရေးထိုးမဲ့အဖွဲ့ပေါ့နောက်ဆိုကျွန်တော်တို့၈ဖွဲ့ပေါ့လေးရက်နေ့နေ့လယ်မှာဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံပြီးတော့လက်မှတ်ရေးထိုးမဲ့ရက်နဲ့လက်မှတ်ရေးထိုးမဲ့အခမ်းအနားကို Train Comedy ဖွဲ့ဖို့ကိစ္စကိုသူတို့လာရောက်တက်ရောက်မယ်ဆိုတာအခုကျွန်တော်တို့အကြောင်းပြန်လာပါခင်ဗျာဒါကြောင့်မလို့လေးရက်နေ့နေ့လယ်မှာနှစ်ဖက်ရက်သတ်မှတ်မဲ့ရက်ပေါ့ဒါလည်းအောက်တိုဘာလလည်းတော့နောက်ကျမှာမဟုတ်အဲ့ဒီမှာတော့လက်မှတ်ရေးထိုးပွဲကိုသူကဆက်ပြီးတော့
ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်။လက်ရှိမှာလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့အစစ်မြေညှိနှိုင်းရေးအဖွဲ့ SD က9ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ရှိနေပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကလည်းမကြာခင်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။တနင်္ဂနွေနေ့ပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရက SD အဖွဲ့ဝင်18ဖွဲ့အနက်က17ဖွဲ့နဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ WSP မိုင်းလားခေါ် NDAA RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK စတဲ့၄ဖွဲ့စုစုပေါင်း15ဖွဲ့ကိုသာဖိတ်ကြားထားတာဖြစ်ပါတယ်လက်နက်ကိုင်အဖွဲ21ဖွဲ့အနက်15ဖွဲ့ကိုဖိတ်ကြားပြီး10ဖွဲ့နဲ့သာလက်မှတ်ရေးထိုးနိုင်မဲ့အခြေအနေကြောင့်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဖြစ်ပါမလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးလမောင်ရွှေကအခုလိုပြောပါတယ
်။အပြည်လုံးလို့ပြောရင်ကျွန်တော်တို့ဒီမွန်ပြည်နယ်မှာဟလာ MNS ပေါ့ဗျာမွန်ဒီဗက်ပါတီအဖွဲ့တဲ့အဖွဲ့ကြီးရတယ်ရှိနေဦးမှာပဲဗျာ။အတော့မလို့ဒီအဖွဲ့ကြီးရတယ်အခုလည်းပြောရင်လည်းပြောလာနိုင်ကြတာပေါ့ဗျာ။ဒါကြောင့်မို့လို့အစိုးရဘက်ကတော့လက်တွေ့ဆန်တဲ့အပိုင်းလဲဆွဲဖို့ပဲဆုံးဖြတ်တာလို့ကျွန်တော်တို့အနေနဲ့ပြောရမင်းနေဗျာ
။လက်နက်ကိုင်အဖွဲ့တွေအားလုံးကတော့ NCA လက်မှတ်ရေးထိုးရေးကိုမူအားဖြင့်သဘောတူထားပြီးလဲဖြစ်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကပူးစင်ကျုံကတော့လာမယ့်ဆွေးနွေးပွဲကိုအစိုးရကလက်မှတ်ရေးထိုးဖို့တတ်မှတ်ထားတဲ့15ဖွဲ့ကိုဖိတ်ကြားထားတာဖြစ်ကြောင်းနဲ့လောလောဆယ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့ SD အဖွဲ့ဝင်9ဖွဲ့ကဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမဲ့အချက်တွေကိုပူးစင်ကျုံကအခုလိုပြောပါတယ်
။ဒီနေ့ဒီရက်မှာလက်မှတ်ထိုးကြမယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမဲ့ဟိုဘာပေါ်ပူးစင်ဖို့ဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်။ဒါဘယ်လိုအခမ်းအနားတွေကျင်းပကြမယ်။နောက်ကျွန်တော်တို့ဒီ in the presence of ဆိုတဲ့ကျွန်တော်တို့ရဲ့ဒီရှိမှမလည်းမတူမဲ့နိုင်ငံတည်းအဲဒီစားရီကိုလည်းကျွန်တော်အဲ့ဒီမှာပဲဆွေးနွေးပြီးတော့မဘလို့လို့ထားမယ်ဆိုတော့ကျွန်တော်တို့ရေးဆုံးချက်ပြမှာပ
ါဒါအပြင် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့အစည်းတွေအရေးကိုလည်းထည့်သွင်းဆွေးနွေးသွားမယ်လို့ဆက်ပြောပါတယ်ဒီဆွေးနွေးချက်တွေထဲမှာတော့လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအတွက်နိုင်ငံရေးစီရေးလူမှုရေးဆိုင်ရာအာမခံချက်တွေသတ်မှတ်ဖို့နဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိစ္စတွေလည်းပါဝင်ကြောင်းပြောပါတယ်လာမယ့်ဆွေးနွေးပွဲကိုတော့လက်မှတ်ရေးထိုးရမှာပါဝင်ဖို့မဆုံးဖြတ်သေးတဲ့အဖွဲ့တွေတဲကဘယ်အဖွဲ့စည်းတွေတက်ရောက်မယ်ဆိုတာတော့မသိရသေးပါဘူးအခုလိုတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြီးဖြစ်ပွားနေစေရှိပါတယ
်ဒါကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောပြောပြသွားတာပါရွေးကောက်ပွဲကာလအတွင်းမှာတော့ရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရာခိုင်နှုန်းကိုလုံခြုံရေးအနေနဲ့အသုံးပြုသွားမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မေခကသတင်းပေးပို့ထားပါရရှင်
ဒီကနေ့ကျင်းပခဲ့တဲ့52နှစ်ပြည့်မြန်မာနိုင်ငံရဲတပ်ဖွဲ့နေအခမ်းအနားမှာခုလိုပြောဆိုလိုက်တာပါ။ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကြုံကာလ၊မဲဆွယ်ကာလ၊မဲပေးကာလနဲ့ရွေးကောက်ပွဲလွန်ကာလဆိုပြီးကာလ၄ခုခွဲကလုံခြုံရေးရယူသွားဖို့ရှိရဲလို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဝင်းဘိုက VOA ကိုပြောပါရယ်။ရွေးကောက်ပွဲအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ။
ကျွန်တော်တို့2015ခုနှစ်ရွေးကောက်ပွဲအနေနဲ့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်ပါတယ်။လုံခြုံရေးစီမံချက်နဲ့ပတ်သက်လာရင်လည်းကျွန်တော်တို့ဟာစီ5ဒီတော့ပါရှိပါတယ်။မဲယုံနဲ့မဲယုံပရဝံအတွင်းကိုလုံခြုံရေးဆောင်ရွက်ဖို့တော့ကျွန်တော်တို့အထူးရဲများအခမ်းအနားဆောင်ရွက်တာရှိပါတယ်။အဲဒီမဲယုံရဲ့ကျွန်တော်တို့အနီးစည်းအတွင်းစည်းအပြင်စည်းအဝေးစည်းတွေကိုသက်ဆိုင်ရာဟာစခန်းမှုလူနယ်မှုကျွန်တော်ခရိုင်တပ်ဖွဲ့မှုရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့အနေနဲ့စီမျိုးနဲ့တပ်မတော်တာရှိပါတယ်။ဒီပေါ်မှာလက်ရှိကျွန်တော်တို့တပ်ဖွဲ့ဝင်များရဲ့50ရာခိုင်နှုန်းအင်အားကိုတော့ရွေးကောက်ပွဲမှာအသုံးပြုမယ်လို့ရထားပါတယ
်။ရွေးကောက်ပွဲမှာလုံခြုံရေးအတွက်အသုံးပြုမယ်အထူးရဲတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းခရိုင်ရဲမှူးမြင့်ထွေးကအခုလို VOA ကိုပြောကြားခဲ့တာပါ။အ
ောက်တိုဘာ15ရက်ကနိုဝင်ဘာ13ရက်ထိတလဆောင်လဆောင်နှစ်ကြိမ်ထုတ်မယ်။တို့ကျွန်တော်တို့က20ရက်က30ရက်ကိုတင်နှံပေးမယ်။ကျွန်တော်တို့အခုလက်ရှိလည်းတို့ဟိုတင်နှံပေးဖို့တပ်ဖွဲ့တွေကိုကျွန်တော်တို့နေပြအနေနဲ့တင်နှံနေပေးနေတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အောက်တိုဘာ15ရက်ခန့်နိုင်တဲ့တို့သင်တန်းပေးမှာ။မဲယုံနဲ့ပတ်သက်ဘာလုပ်ရမလဲ။ဘယ်လိုတွေဆောင်ရမလဲ။မဲယုံနဲ့ပတ်သက်တဲ့လွတ်တော်ဥပဒေတွေကဘာတွေ၊နည်းဥပဒေဘာတွေဒါတွေကျွန်တော်ရှင်းပြမှာပါ။15မှာစခန့်မှာပါ။20မှာကျွန်တော်သင်တန်းပေးမှာ။မဲယုံရဲ့လုံခြုံရေးတော့အထူးရင်းနဲ့ထားပြီးတော့ကျန်တဲ့မဲတဲ့ပို့တာတို့နည်းမြေလုံခြုံရေးတော့ကျွန်တော်လက်ရှိတပ်ဖွဲ့ဝင်နဲ့ဆောင်ရွက်မှာဖြစ်ပါတယ်။
လာမယ့်ရွေးကောက်ပွဲအတွက်လုံခြုံရေးကိုအထူးတတိထားလှုပ်ဆောင်မယ်လို့လည်းဒီကနေ့ကျင်းပခဲ့တဲ့ရဲတပ်ဖွဲ့နေမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောဆိုခဲ့ပါတယ်။လုံခြုံရေးအတွက်လှုပ်ဆောင်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဦးမြင့်စွေကအခုလိုပြောဆိုခဲ့တာပါ
။မဲဆွယ်စီကာလာလုံခြုံရေးအရေးကြီးသောကာလဖြစ်ပြီးမဲဆွယ်စီယာမှာပါတီပေါ်တစ်ခုနဲ့တူကိုယ်စားလှယ်ခြုံရေးတို့လုံလောက်တဲ့တက်တာများဖြစ်ပေါ်လာနေတဲ့ပြင်လူမျိုးရေးဘာသာရေးတို့ကိုတောင်းပို့ပြီးပြိပကအပြင်ဆောင်တဲ့လှုပ်ရှားမှုများဆောင်လာပြီးသူရိယူတော်ဘွယ်အောင်စွာကျမတိုင်းကိုထိခိုက်နိုင်တဲ့တွေ့ဒီလိုမျိုးသောက်ပြန်ရလို့ကသူတင်ကပဲတသုမှုများဆောင်ရကြဖြစ်ပါတယ်။ဒါဖြင့်သဒ္ဓါသမားမှာပုံပွဲပစ္စည်းများမပြုလို့လာနိုင်သေးဘူးလေ။ကဲဆင်းစစ်စစ်ချင်းရေစစ်ပစ္စည်းများနဲ့ရှင်းရှင်းပြီးဆောင်ရွက်သွားကြဖို့ပြောကြားလိုပါတယ်။
လာမယ့်ရွေးကောက်ပွဲအတွက်အသုံးပြုဖို့လက်ရှိဝင်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းရဲအင်အားအပြည့်မရှိတဲ့အတွက်ရွေးကောက်ပွဲအထူးရဲဆိုတာကိုကာလတူခန့်အပ်အသုံးပြုသွားမှာဖြစ်ပါတယ်။လက်ရှိမှာခန့်အပ်အသုံးပြုမဲ့အထူးရဲတွေကိုဝတ်စုံအနေနဲ့လက်ရှိရဲယူနီဖောင်းဝတ်စုံအတိုင်းထုတ်ပေးသွားမှာဖြစ်တယ်လို့ရဲမှူးမြင့်ထွေးကပြောပါတယ်။ဒီအထူးရဲတွေဟာလာမယ့်2015အောက်တိုဘာကနေနိုဝင်ဘာအထိတလကြာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။တလနဲ့အခြေခံလစာ3,200ကျပ်နဲ့နေအတွက်စရိတ်အဖြစ်တရက်လင်း1,000ကျပ်ခန်းစားခွင့်ရရှိမှာပါ။2015အထွေထွေရေကောက်ပွဲကာလမှာတနိုင်ငံလုံးအနှံ့မဲယုံလုံခြုံရေးတာဝန်ယူဖို့အတွက်အထူးရဲ2,000ကျော်ခန့်အပ်တာဝန်ပေးသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒရှင် 5,000 နီးပါးရှိပြီးမဲယုံပေါင်း 9,500 ကျော်ရှိပါတယ်။ဖွင့်လှစ်မဲ့မဲယုံတွေတိုင်းကိုရွေးကောက်ပွဲအထူးရဲတွေကလုံခြုံရေးအရာတာဝန်ယူမှာဖြစ်ပြီးမဲတင်ပို့မှုနဲ့နေမြေလုံခြုံရေးအတွက်ကိုတော့အမြဲတမ်းရဲဝင်တန်းတွေကပဲတာဝန်ယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ
်။ဒါကတော့ VOA သတင်းတောက်မေခပါရှင်။ကျမတို့ VOA မြန်မာပိုင်းကနေလဲဒီနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲအထူးစီစဉ်ဖြစ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်မှာတနားရီစာတိုးချက်ထုတ်လွှင့်နေပါတယ်ရှင်။တောက်ကြနေနေခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ24 32 49တို့ဖြင့်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလင်းသွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နှาศင်ရမှာပ
ါဒီကြောက်ကန့်နဲ့စီလံကြောင်းမှာကြောက်ရှိပြီဆိုရင်ဒီနာဘယ်လိုခံစားမလဲဆိုရင်သူတို့ကလာတော့ဒီခါနာလေးပေါ့နော်ခါနာလေးဆိုတဲ့ညမှာကြောယူရဲ့တစ်ဖက
်ဒါကတော့စီးကြောက်တဲ့ယောဂါကိုကြိုတင်သိနိုင်ဖို့အတွက်ပညာပေးဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍမှာအပြည့်အစုံတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါနော်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ American Style အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်
ဒီကနေ့နဲ့တင်ပြမယ် EDM အတုံးကတော့
The stakes are high
ဖြစ်ပါတယ်ဆလုံးပေါင်းက THE STAKES stakes ကဒီနေရာမှာလောင်းကြီးလို့အဓိပ္ပာယ်ရပါတယ်ပိုကာဖဲလို့လောင်းကစားပွိုင်းတွေမှာလောင်းကြီးကြီးလာရင်နိုင်မဲ့လူအတွက်လည်းအတော်လေးငွေရမှာဖြစ်တယ်လို့ရှုံးမဲ့လူတွေအတွက်လည်းရင်းစားကြည့်မှာကိုဆိုလိုတာဖြစ်ပါတယ် EDM အတုံးရတော့နေ့စဉ်ဘဝမှာကိုယ်ဘဝအတွက်ပေးဆက်ရမယ့်အနေအထားမျိုးကြီးမားတာကိုညှိညွှန်းပြောတာဖြစ်ပါတယ်။စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်ပေါ့လူတို့ဥရဲ့ဆုံးဖြတ်ချက်လုပ်ငန်းတစ်ခုရဲ့ဆုံးဖြတ်ချက်နိုင်ငံရေးပါတီတစ်ပါတီရဲ့ဆုံးဖြတ်ချက်ဟာပြည်မြေကြီးရှင်ရွှေတီဆိုတဲ့အနေအထားမျိုးဖြစ်နေတဲ့သဘောပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The stakes are high for John's company.He cannot afford to close it down. So he's trying his best to get a loan from the bank.
Johnny's company အခြေအနေကတော့ပေးဆက်ရမှုကြီးမားလှပါပြီတဲ့။ company ပိတ်ပစ်တဲ့အချိန်ရောက်မယ်ဆိုရင်သူ့အတွက်ကတော့မလွယ်ဘူးလေ။ဒါကြောင့်သူပန်းစီကချင်းဝင်ရအောင်လို့အတတ်နိုင်ဆုံးစူးစမ်းနေတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The stakes are high for John's company. He cannot afford to close it down, so he's trying his best to get a loan from the bank. The stakes are high.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ကိုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုံးလင်းပါပါစီးကြောက်တဲ့ယောဂါကြိုတင်သိနိုင်ဖို့နီးလန်းတွေနဲ့ပတ်သက်ပြီးတော့စီးနဲ့ကြောက်ကခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ကျမ်းမာရေးကဏ္ဍအတွက်တင်ဆက်ထားပါရရှင
်โอเคဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီးလန်းချောင်းကြောက်တဲ့တဲ့ယောဂါပေါ့ဆရာနော်အဲ့ဒီယောဂါဒီကာကွယ်တဲ့ဂျားတဲ့ကပဲဖြစ်လာပြီဆိုပါတော့ဆရာနော်ဒီယောဂါကိုစောစောစီစီဟိုကြိုတင်သိနိုင်ပြီးတော့စောစောကုသနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာရင
်ဒီကြောက်ကနဲ့စီးလန်းချောင်းမှာကြောက်ရှိပြီဆိုရင်ဒီနာဘယ်လိုခံစားမလဲဆိုရင်သူတို့ကလာတော့ဒီခါနာလေးပေါ့နော်ခါနာလေးဆိုတဲ့နေရာမှာကျော်ယူရတဲ့ဖက်တစ်ချက်ပါဘောနော်ဘယ်ဘက်ပြင်းနေဖြစ်နေရာဘက်ပြင်းနေဖြစ်နေဆိုတော့ရှိတဲ့ဖက်ပေါ်မူတည်ပြီးတော့နားတယ်ဘောနော်နောက်တစ်ခုအဲ့တော့မာစီးဒီမဲစီးကျင်နေအခါကြီးစီးတဲ့မှာပြေးပါတယ်အခါကြီးစီးတော့ခက်နေစီးကုန်တဝိုင်းမှာလာကျင်နေအဲ့ဒိတ်ဆိုးလာလို့ရှိရင်အခါကြီးချားမယ်ချားရင်လည်းတော့ချမ်းတုံပြီးတော့ချားတယ်နိဆိုတော့ဒီလက္ခဏာတွေကရှိပြီဆိုလို့ရှိရင်တော့ဒီနောက်တယောက်ဟာဒီရဲ့ကြောက်ကန်နဲ့စီလန်းရောက်မှာတမီရာမှာကြောက်ရှိပြီလို့ဒီပေါ်ရအားကင်းလို့ယူဆရတာပေါ့နော်ဒီနေ့ဒီပါလာတော့အကြောင်းချက်ကြီးအများကြီးရှိတယ်ပေါ့ဒါပေမဲ့လည်းအဲကြောက်ရှိပြီလို့ယူဆပြီးတော့ကျွန်တော်တို့စံရကိုအများဆုံးကြားဖို့လိုတယ်ပေါ့နော်ဒါပေမဲ့တချို့လူနာတွေမှာကြတော့ဒီခုနပြောပြခဲ့တဲ့ယောဂလက္ခဏာတွေကဖြစ်ချင်မှရှိတယ်တချို့တလေဆိုလို့ရှိရင်နားလည်းမနာဘူးစီးနေပတ်သက်ပြီးတော့ဘာလက္ခဏာမှမပြဘူးသူတို့ကတခြားအကြောင်းကြောင့်စစ်စီးလိုက်တဲ့အချိန်မှာအော်ကြောက်ကမှကြောက်ရှိနေပြီစီးလိုက် န်းကြောင်းမှာကြောက်ရှိနေပြီစီးရင်ထဲမှာကြောက်ရှိနေပြီအဲဒီလိုမျိုးတွေပြီးလာတဲ့လူလာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးလန်းကြောင်းကြောက်တယ်လို့နားတဲ့ပုံစံမှာထူးထူးခြားခြားဟိုနားခဲ့ရင်ပေါ့ဆရာနော်အဲ့လိုမျိုးအနေထားရှိလေရှိလား
သူကနားတဲ့ပုံစံကဒီကြောက်တတ်မှာကြောက်တယ်ပြီဆိုရင်တော့သူစနာတဲ့နေရာခါးနေရာမှာစနာတယ်ပေါ့နော်ခါးနေရာမှာစနာပြီးတော့သူကအရှိဘက်ကိုရောက်လာတယ်အရှိဘက်က1 byte ပိုင်းပေါ့1 byte ရဲ့ဒီပိုင်းကိုသူကလာပြီးတော့နားတယ်အဲ့တော့သူတို့ဒီနေရာကများသောအားဖြင့်လာပြီးဆိုရင်သူတို့ကခါးကိုထောက်ပြတယ်အော်ထောက်ပြီးဒီလိုနားလေဆိုပြီးတော့မှကျွန်တော်တို့လက်နှစ်ဖက်နဲ့ခါထောက်တယ်လို့ပဲအဲ့လိုမျိုးသူတို့ပြနေရှိတယ်ပေါ့နော်နောက်တစ်ခါစီးပြင်မှာကြောက်တယ်ပြီးဆိုရင်တော့ဒီစီးပြင်ကြောက်တယ်လားဆိုပါလေသူကမခံနိုင်နဲ့အောင်နားတယ်လူမနေအောင်နားတယ်ဘလို့မနေလို့မရဘူးပေါ့နော်တခြားနားလာရင်လည်းမတူဘူးသူကလည်းအဲ့လိုပဲအပြင်းထန်နားတယ်ခါမှလည်းနားတယ်ဘိုက်ပိုင်းမှနားတယ်စီးကုန်မှလည်းနားတယ်တချို့လူတွေကစီးခဏခဏသွားခြင်းနဲ့သွားလို့မရဘူး။အဲ့ဒီလက္ခဏာတွေရှိရခြင်းတော့စီးလမ်းကြောင်းမှာတောက်တည်လို့ယူသမိရပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီယောဂလက္ခဏာတွေပြလာပြီဆိုရင်တော့အနည်းဆက်ဆုံးဒီဆေးရုံဆေးကန်တွေကိုပြသနာပါဆရာနော်။အဲ့တော့ပြသတဲ့အခါမှာဒီယောဂသေးကြအောင်ဆရာဘယ်လိုအချက်လက်တွေနဲ့သိနိုင်မလဲ
။အဲ့တော့ကျွန်တော်တို့ကအနည်းဆုံးနော်အထဆောင်းရရပါမယ်။အထဆောင်းလို့ကျွန်တော်ပြပြတတ်မှာပေါ့နော်။အဆောဆောင်ရဲ့ပုံလိုတွေတမ်းမှန်လိုအပ်တမ်းမှန်ရရပါတယ်နောက်တစ်ခုကတော့သိစေရပါမယ်သိစေရပါမယ်အဆောဆောင်ရဲ့လက်ခြင်းအဖြစ်ကျွန်တော်တို့ကဒီကြောက်ကန့်ရဲ့ဇီးနိုင်ကြောင်းမှာရှိနေတဲ့ကြောက်တည်ရဲ့နောက်95ရက်တိုင်းလုံးတော့ကျွန်တော်တို့ဟိုသိနိုင်ပါတယ်ဆက်တမ်းမှန်မှာတော့ကျွန်တော်တို့ကကြောက်တည်ရဲ့90ရက်တိုင်းလုံးကိုကျွန်တော်တို့တမ်းမှန်မှာသိနိုင်ပါတယ်ဒါကကျွန်တော်တို့သိစေတဲ့အပိုင်းပေါ့နော်ဒီသိလို့မှကျွန်တော်တို့ကဒီကြောက်ချီပြီးဆိုတော့ကျွန်တော်တို့နိစ္စရာဆရာဝန်တွေနဲ့နိစ္စရာဆရာဝန်တွေအင်းကြပြီးတော့မှကျွန်တော်သက်ဆိုင်ရာဒီစီးနေကြောက်ကဆရာဝန်တွေကိုဆက်လက်ပြီးတော့ကြာခြင်းပါလေအဲ့ဒါကတော့ကျွန်တော်တို့ကဒါပနာမအနေနဲ့သိသိမှုပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ပေါ့ဆရာနော်ကုသမှုအပိုင်းရောဘယ်လိုရှိလဲဆရာရေ
ကုသတဲ့အပိုင်းကြတော့ကျွန်တော်တို့ကဒီခြေပောက်ပြီးတော့ကုရအဲ့လိုရှိတယ်ပေါ့နော်အဲ့တော့ဈေးတောက်ပြီးကုရတဲ့အခါမှာဘလူကြောက်မျိုးကိုဈေးတောက်ပြီးကုလို့ရနိုင်တယ်လေဘလူကြောက်မျိုးကိုခွဲစိတ်ပြီးမှကုလို့ရမယ်ဆိုတာတော့ကျွန်တော်သက်ဆိုင်ရာကြောက်ကျင်တဲ့စီးနေကြောက်ကကြံဝင်နေတဲ့တိုင်းနေရပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာပထမပြောခဲ့တဲ့ပေါ်ဒီယောဂနှစ်ခုရှိခဲ့မှုတဲ့သူတွေမှာထပ်ဖြစ်နိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ယောဂဖြစ်ပြီးကုပြီးလို့ပျောက်သွားရင်ကောနောက်တစ်ခေါက်ပြန်ဖြစ်မှာစိုးရင်ရတဲ့အတွက်သူတို့ရောဘလူကာကွယ်တယ်လဲဆရာ
အဲ့ဒီလိုလေကျွန်တော်တို့ကဘယ်လိုပြောရလဲဆိုတော့ဟိုပေါ့နော်ဒီရကြောက်တခါဖြစ်ပြီးနောက်ထပ်ပြန်မဖြစ်တော့တာမဟုတ်ဘူးစာမန်လူထက်ပြန်ဖြစ်ဖို့အခွင့်အလမ်းများပါလေဒီဒီမှာငကိုယ်ကလေးကဖြစ်ဖို့နော်အခွင့်အလမ်းရှိပြီးသားဒါနဲ့ဒီလိုကုသလိုက်တဲ့အချိန်မှာသူတို့ကမလဲဆိုတော့ဟိုတခါလေးဒီမှာဒီကြောက်ကနေစည်းလမ်းကြောင်းတွေမှာသူတို့ရဲ့ဒီဖွဲ့စည်းတိဆောက်ပုံတွေကြောင်းနေတော့ရှိနိုင်တယ်နော်အဲ့ဒီဖြစ်ကြောင်းသူတို့ကအဲ့ကွာလေရစ်စက်ကြရရှိနေတယ်ဆိုတော့သူတို့ကိုပုံမှန်ပေါ့ပြန်ပြီးတော့ကျွန်တော်တို့ကထက်ကပ်လုပ်ဖို့သူတို့ကိုတိုက်တွန်းရပါတယ်เนาะအထူးသဖြင့်တော့ကျွန်တော်တို့ကသွေးလေးပြန်ဆင်းနေခဏလို့ပေါ့ဒီ acid level ကြီးပြန်ဆင်းရမယ်နောက်တစ်ခုကတော့သုံးလတစ်ပြင်ကျွန်တော်တို့က ultrasound ပြန်ရိုက်ပါတယ် ultrasound နဲ့ပြန်ကြည့်ပြီးတော့မှခေတ်ကြောက်ညာပြန်ဖြစ်နေပြီဆိုရင်တော့ကျွန်တော်ကစောစောပြီးပြီးလဲသူတို့ကိုပြန်ပြီးတော့ကုသပေးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီစီလန်းချောင်းကြောက်တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကပြောဖို့ရှိအောင်လားဆရာ။
ဟုတ်ကဲ့အဓိကတော့ဒီကျွန်တော်တို့ဒီမှာတွေ့နေရတာပေါ့နော်။ဒီနာရီကဟိုယောဂလက္ခဏာမပြတာလည်းရှိနေပေါ့နော်။ပြပြီးတော့မှကုရခေါင်းမှမပြရလည်းရှိတာပေါ့နော်။ဟိုတချို့ကျတော့ခါနာတယ်ဆိုရင်ဟိုကရေရိုးနာရင်လောက်ပဲယူစားပြီးတော့တကြိုက်ခဲကြောင်စီလေးတွေဒီမိစက်မှာဝယ်ပြီးတော့သူတောက်ကြတယ်။ဒါခဏလောက်သက်သာသွားတယ်။အဲ့ဒီကြံပြလာတယ်အဲ့လိုနဲ့ပဲသူကနှစ်ပေါင်းများစွာနေလာရည်ရဲ့ချိန်မှာကျွန်တော်တို့စီကိုရောက်လာတဲ့အချိန်မှာကြာရင်အရန်နောက်ကြပြီပေါ့နော်တောက်တရအရန်ကြီးနေပြီအရန်ဆားရအရန်ကြီးနေပြီကျွန်တော်တို့ရိုးရိုးဟာလာအတန်လိုင်းနဲ့ဖြေလို့ရမယ့်အရန်ကနေပြီးတော့ဟာလာခွဲစိတ်ကူတာနဲ့အနေခိုင်းရောက်လာတယ်ဆိုတော့ဒီနာရီအနေနဲ့ကတော့မခါနာတယ်စီးနေပတ်သက်ပြီးတော့ဒီလိုလက္ခဏာလေးရှိလာပြီဆိုရင်တော့ပေါ်ပေါ်ကြကြ ကျွန်တော်ရေးဆက်ရပါတော့ဆရာဝန်နေနဲ့နိုင်နေပြီးတော့ပြန်လာတင်လေလို့ကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အောက်တိုဘာလ2ရက်တောက်ချာနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုသရရှင်နေနားဆင်နေကြတာပါရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးရေးကိစ္စတာဝန်ကုံဆုံးမိဖြစ်တဲ့အတွက် ST အဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးအခွင့်အရေးတွေဆုံးရှုံးသွားမယ်လို့ဝန်ကြီးဦးအောင်မင်းကဝန်ကြီးသစ်ပါတီကိုပြောဆိုခဲ့တဲ့ဆိုတာတွေနဲ့ငင်းချင်ရေးလုပ်ငန်းစဉ်မှာအရက်ပတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
့။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တိုင်းရင်းသားအစစ်မြင့်ညီနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဘုံမှုစောစိန်ဝင်းကပြောပါတယ်။စက်တင်ဘာလအကုန်ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ NCA လက်မှတ်ရေးထိုးရေးမှာအခက်ခဲရှိနေသေးတဲ့အဖွဲ့တွေအတွက် SD အဖွဲ့အစား NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ် SD အဖွဲ့အစည်းအဝေးမှာ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြပြီးကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အဖွဲ့ဆက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူအတိုင်းဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကလက်မှတ်ထိုးရေးမထိုးရေးကိုဗဟုကော်မတီအစည်းအဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
တနင်္ဂနွေပြစ်ခတ်ရက်စေး NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးဆွေးနွေးပွဲရာနှုန်းပြည့်တက်ရောက်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးလှစ်လာတူအနေနဲ့သာတက်ရောက်ခွင့်ရှိမယ်လို့မွန်ပြည်တစ်ပါတီကိုဝန်ကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်စက်တင်ဘာ26ရက်နေ့မွန်ပြည်နယ်ရေးမြုံနယ်မှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမူနဲ့တွေ့ဆုံစဉ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောကြားခဲ့တာပါNCA လက်မှတ်ထိုးဖို့ KNUDKBA, KNU, KNLAPC, PNLO, ABSDF, ALP နဲ့ CNF တို့ကသဘောတူညီထားတယ်လို့ဆိုပေမဲ့မွန်ပြည်တစ်ပါတီအနေနဲ့ကတော့တဦးတစ်ဖွဲ့မှမချန်လက်ပဲအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့မွန်ပြည်တစ်ပါတီနိုင်ငံခြားရေးဌာနကြီးမှနိုင်အင်းမွန်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်နေမြေကျေးလက်ကျေးရွာတွေဘက်မင်းဆွယ်စီယုံဖို့နိုင်ငံရေးပါတီတွေအခက်ရင်ဆိုင်နေရပါတယ်လွယ်လင်းခရိုင်မိုင်းကင်မြို့တွင်းမှာမင်းဆွယ်နိုင်ပေမဲ့မြို့ပြင်ဘက်သွားလို့မရသလိုလေးချားမြို့နယ်မှာလည်းနမ့်တင်းချောင်းအရှိတ်ဘက်ချမ်းမင်းဆွယ်စီယုံခွင့်မရဘူးလို့လေးချားကိုစလေလောင်းတွေကပြောပါတယ်အုတ်ကုတ်လားလေကစလို့ယနေ့အထိမြန်မာအစိုးရတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲ10ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးပိုင်းစိတ်ချမှုမရှိတော့တဲ့အတွက်နေမြ16ခုမြို့နယ်ပေါင်း20ကျော်အတွင်းမှာရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးလုပ်ငန်းမလုပ်ကြဖို့ RCSS SSA ကနေရဲအကန့်အသတ်မရှိတဲ့ထုတ်ပြန်ကြေညာချက်ကိုစက်တင်ဘာလ16ရက်နေ့ကထုတ်ပြန်သတိပေးတဲ့နောက်ပိုင်းမဲဆွယ်စီယုံရေးလုပ်ငန်းအတွက်ကိုယ်စားလှယ်လောင်းတွေအခက်တွေ့လာကြတာပါ
မကြမီရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ကချင်ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတက်ဝင်လှုပ်ရှားမှုမရှိသေးဘူးလို့ရွေးကောက်ပွဲဆောင်ကြည့်နေသူတွေကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာပယ်လို့ပါတီဝင်မဲထည့်ရမယ်ဆိုတာမင်းဆန္ဒရှင်ဒေတာခန်တွေကိုယ်တိုင်မသိတဲ့သူတွေများတယ်လို့မြစ်ကြီးနားမြုပ်ဒေတာခန်တွေကပြောပါတယ်လက်တော်လက်စစ်မီးမမှန်တဲ့အတွက်လဲကိုစလေလောင်းတွေအတွက်မဲဆွယ်မှုလမ်းပန်းဆက်တွယ်ရေးမှာအခက်အခဲရှိတယ်လို့ဒေတာခန်တွေလည်းတည်င်းအချက်လက်တွေနှောင့်နေပြီးအခက်အခဲရှိနေတယ်လို့လည်းပြောပါတယ်က ကချင်ပြည်နယ်စီရေးအခြေအနေရရွေးကောက်ပွဲအတွက်လည်းလုံခြုံမှုနဲ့လွတ်လပ်စွာမဲပေးနိုင်မပေးနိုင်ကိုဒေသခံတွေကစိုးရိမ်ဖူပန်နေကြပါတယ်။ကချင်ပြည်နယ်ကကချင်ပါတီတချို့ကတော့စီယုံမဲဆွယ်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲအတွေ့အကြုံမရှိတဲ့အပြင်နိုင်ငံရေးတင်းမာနေတဲ့အခြေအနေမှာမဲထဲဖို့စိတ်မဝင်စားတဲ့ပြည်သူဒုက္ခတွေကိုလည်းရှိနေတယ်လို့လည်းသိရပါတယ်။
ရခိုင်ပြည်နယ်အမြို့နယ်ကဒလက်ချောင်းရွာမှာရခိုင်အမျိုးသားပါတီဆိုင်ဘုတ်ဖြတ်စည်းခံခဲ့ရသလိုချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ဘုတ်ကိုလည်းဖြုတ်ချပေးဖို့ကြံ့ခိုင်ရေးပါတီကဖိအားပေးခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်စက်တင်ဘာလ22ရက်နေ့မှာရခိုင်အမျိုးသားပါတီဆိုင်ဘုတ်ဖြတ်စည်းခံခဲ့ရတာဖြစ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရဲစခန်းမှာစုံစမ်းဖော်ထုတ်ပေးဖို့အမှုဖွင့်တင်ကြားထားပေမဲ့ထူးခြားမှုမရှိသေးဘူးလို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတွေကပြောပါတယ်အလားတူအဲ့ဒီရွာမှာတင်ထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ဘုတ်ကိုလည်းဖြုတ်ပေးဖို့ကြံ့ခိုင်ရေးပါတီဝင်တွေကကြေးရွာလူကြီးတွေကိုဖိအားပေးခဲ့တယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။ပထမဆုံးကြေညမာနိုင်ငံအရှိတောင်ဒေသအရက်ဘတ်လူမှုအဖွဲ့အစည်းများငင်းချင်းကြီးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ကြပါတယ်။ဒီညီလာခံမှာဗာထူးခြားမှုတွေရှိပြီးငင်းချင်းကြီးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ
်။အရက်ဘတ်လူမှုအဖွဲ့အစည်းများငင်းချင်းကြီးညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရေးဦးဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ
်။ငင်းချင်းပြည်စမှာရပ်ပလူဖွဲ့စည်းရရဲ့ပေါင်းမှုခန့်ကဏ္ဍတွေညှိနှိုင်းမှုနောက်ရပ်ပလူဖွဲ့စည်းရရဲ့ငင်းချင်းပေါ်ဆောင်လုပ်ငန်းစဉ်မှာနောက်ပို့ပြီးတော့ပါဝင်လာနိုင်ဖို့နောက်အဲ့ကနေတစ်ဆင့်ဒီငင်းချင်းတိစားပြီးလုပ်ငန်းတွေမှာပြည်သူလူထုကစိတ်ပါမထားပြီးတော့ပေါင်းဆောင်နေလာနိုင်ဖို့ပေါ်လိတရားရည်ရွယ်ပြီးတော့ကျွန်တော်တို့ကဒီညီလာခံကိုကျင်းပတာဖြစ်ပါတယ
်။အခုကျင်းပနေတဲ့ညီလာခံဟာအရင်ကထက်ကျယ်ပြန့်လာတဲ့အတွက်ငင်းချမ်းရေးဖြစ်စဉ်နဲ့မှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာပြည်ပြည်ပြင်းပြင်းထွက်လာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကဆက်ပြောပါတယ
်။မြန်မာနိုင်ငံရှိတော်ဒီကတော့ဒီနေ့တိုင်းလေးခုကဒီရက်ဖက်ဖွဲ့စည်းတွေပေါင်းပြီးလုပ်တဲ့ခါကျတော့ဒီအားလည်းကျေပြန့်နေ။ရက်ဖက်လူမှုဖွဲ့စည်းတွေဒီငင်းချမ်းဖြစ်စဉ်ပေါ်မှာပါနမိတ်ကဏ္ဍတွေဟာဒီညီနာငါးနေ့တစ်ဆင့်ပေါ့လေ။ပို့ပြီးတော့ပြည်ပြည်ပြင်းပေါ်လာမယ်လို့ကျွန်တော်ယူဆတယ်။
ဒီမိုကရေစီစနစ်တည်ဆောက်ရေးမှာအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းဖို့လိုအပ်တယ်လို့ညီလာခံတက်ရောက်တဲ့ကုလွင်ကအခုလိုပြောပါတယ
်။အရက်ဖက်လူဖွဲ့စည်းအားကောင်းပါတာဒီမိုကရေစီနိုင်ငံဆိုတာတည်ဆောက်လို့ရမှာပါ
။နိုင်ငံရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းဒါစိတ်မြင့်ကိုယ်စားလှယ်ဖွဲ့ SC ကောင်းဆောင်သူဖြစ်သူ KNU ကရင်မျိုးရာစီယုံဒုက္ခပတိုနော်စီဖိုရာစိန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ငင်းချမ်းရေးညီလာခံကိုမြန်မာနိုင်ငံအရှိတောင်ဒေသရှိမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်300ကျော်ဖြင့်နိုင်ငံတကာလှိလာသူ UN Agency ကကိုယ်စားလှယ်တွေ၊တိုင်းနယ်ပြည်နယ်၄ခုကအစိုးရဖွဲ့ဝင်တွေ၊ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေ၊တိုင်းဒေသစိမ့်မြစ်ကိုယ်စားလှယ်ဖွဲ့ SC ဖွဲ့နဲ့ငင်းချမ်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေလည်းတက်ရောက်ခဲ့ကြပါတယ်။
ဆက်ပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာ2015ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီ90ကျော်အနက်ရှမ်းပြည်နယ်မှာတော့ပါတီပေါင်း29ခုရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအတွက်ဘယ်ပါတီတွေကအဓိကပြိုင်ဘက်တွေဖြစ်နေပါသလဲ။ဘယ်ပါတီကအားကောင်းနေပါသလဲဆိုတာဆိုင်းမွန်းကနေရန်ကုန်ခြေဆိုင်ရှမ်းပိုင်းရှမ်းသတင်းချန်နယ်တိုက်ကအယ်ဒီတာဆရာဆိုင်းစင်ကိုမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။အဓိကအကြိမ်မှာတော့ရန်ခိုင်ရေးရဲ့အဲ့ဒါတင်လို့ဆိုအခါကျုပ်ရဲ့နောက်ပြီးတော့ရှမ်းပါတီနဲ့ပါတီဖြစ်တဲ့ကြားကောင်းတဲ့တခုလို့အိဒီပါတီကတော့အဓိကပြန်တက်ဖြစ်ပါလိမ့်မယ်။တချို့နေရာတွေမှာကတော့ဥပမာရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကိုယ်ဒေတာဆိုရင်တော့ကိုယ်ပါတီအင်အားကောင်းတဲ့နေရာတွေရှိနိုင်တယ်။တချို့နေရာတွေမှာတော့ချုံမှပြုလို့တော့မရတော့ပါဘူး။အ
ဲ့ဒီတော့ဆရာအနေနဲ့ရှမ်းလူထုကပဲပါတီကိုပို့ပြီးတော့ထောက်ခံအားပေးတယ်လို့မြင်မိလဲခင်ဗျာ
။ PP ကတော့စတန်ကောက်တာတော့မရှိဘူးပေါ့နော်။ကျွန်တော်ဒီပတင်းတွေရယူဖို့ရဆိုရင်တော့နေရာဒေတာအလိုက်တော့တချို့ညွန့်နယ်တွေမှာဆိုရင်ကျောက်ပြိုကအားကောင်းတာလည်းရှိနိုင်တယ်လို့တချို့လူတွေကလည်းကျောက်ကောင်းကအားကောင်းတာလည်းရှိနိုင်ပါလေ။ကျောက်ကလည်းအတွက်ကိုစဉ်းတော့ကျောက်ကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့။လာမယ့်ရွေးကောက်ပွဲမှာလေဒီလူထုစိတ်ဝင်စားမှုကဘယ်လောက်ရှိနေလဲခင်ဗျာ
။2010နဲ့စာမစဲနော်လူထုရဲ့စိတ်ဝင်စားမှုပုံများနေလို့တော့မြင်ပါတယ်။ဒါဖြစ်လို့လည်းဆိုတော့2010တော့ကမဲပေးဖို့တောင်းမှမနေ့စီးရောက်နေအောင်အခုချိန်မှာတော့ဆိုတာမဲပေးဖို့အရင်ထက်ပိုများလာမယ်လို့ကျွန်တော်မြင်ပါတယ်။
တဖက်မှာလည်းရှမ်းပြည်မှာစစ်ပေးစစ်တန်ခံနေရတာတွေအများကြီးရှိတယ်။တချို့ဒေတာမှာဆိုရင်စီယုံမှုမစင်းဖို့ RCSS ကနေယာယီပိတ်ထားတာတွေလည်းရှိတယ်လေ။ဒီလိုလှုပ်ရက်ကဘယ်လိုအကျိုးတက်ရောက်မှုတွေရှိလဲခင်ဗျာ။
တိုင်းသားပါတီနဲ့ပုံမှန်ထိခိုက်မယ်လို့ထင်ပါတယ်။ဒါနဲ့ဆိုတော့မြို့ကလူတွေကကျတော့မဲပေးလို့ရမယ်လူလတ်ဆက်စီရင်လို့ရတယ်ဆိုတော့မြို့ကတော့ဆိုတာကရှမ်းပြည်မှာကတခြားတိုင်းသားလူမျိုးပေါ့လို့ပြောနေတာဖြစ်ပါတယ်။ဒီခံဖြိုးလို့မျိုး NLD လူမျိုးကသူတို့ကအနိုင်ပါဖို့ပဲလာလာရှိပါတယ်။ဥပမာနယ်မြို့တွေမှာဆိုရင်သူကတိုင်းသားပါတီတွေဥပမာရှမ်းပါတီအားကောင်းတယ်။နယ်တွေကိုကျွာတွေကိုစီရင်ပြီးပိတ်တာလို့မဲမပေးအောင်လုပ်တာလို့ဖြစ်တဲ့ဆိုရင်တိုင်းသားပါတီအဓိကတကယ်ပါပဲ။
ဟုတ်ကဲ့ဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပါဆက်ပြောလိုပါသေးတယ်လေ
ဒီလာမယ့်ရွေးကောက်ပွဲမှာအဓိကအားဆုံးလည်းလက်နက်ကင်လေးအနေနဲ့လက်နက်ကင်ဆိုတာကအစိုးရဆောင်ကောတိုင်းသားလေးလက်ဆောင်ကောနောက်ပြီးတော့ဒီ2 days တက်ကတော့အားလုံးအနေနဲ့စက်မလိုက်ဆိုင်နဲ့နောက်ပြီးတော့ CCTV တို့ကိုချိန်ချောက်ပဲနဲ့ရွေးကောက်ပွဲကြီးအောင်မြင်အောင်ဒီပေါ့ဆိုတော့အဓိကလိုအပ်လည်းဆုံးထက်ပါတယ
်ဟုတ်ကဲ့ခုလိုဖြည့်ကြားပေးတဲ့အတွက်ကြောင့်ရှန်ပိုင်းရှန်တဲ့င်းကြံနဲ့တိုက်အဒီတာဆရာဆိုင်စင်ကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
့် NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုန်ဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကပြောပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင့်ကျွန်မကအမီလာ
တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပြီးတဲ့နောက်မှာတော့ VOA မြန်မာပိုင်းရဲ့လာမယ့်စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့အပြစ်ခတ်ရစဲရေးနောက်ဆုံးခြေနေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတဲ့အကြောင်းအသိပေးပါရစေရှင
်။ရရှိမြန်မာမြန်မာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတီးတီးကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရစေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တိုင်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရစေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။ NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တိုင်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်။အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရစေးရေးအခြေအနေညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံ့တက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒေအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမိများလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။တောက်ချန်နေနေနဲ့ခင် VOA မြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA မြန်မာဝိုင်းရဲ့ညနေခင်းအစီအစဉ်တွေမှာရွေးကောက်ပွဲအထူးစီစဉ်ဖြစ်တနာယီတိုးချက်ထုတ်လွှင့်နေကြောင်းလည်းအသိပေးပါရစေရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဂျီမင်၊ဆီးရီးယား၊လီဘီယား၊အီရတ်နဲ့နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းတို့ဒေသမျိုးတွေမှာအစိုးရကမထိန်းချုပ်နိုင်ပဲဖြစ်နေပြီးဒါဟာအယ်ကိုင်ဒါနဲ့ဆင်နွှဲနေတဲ့အဖွဲ့တွေနဲ့ IS စစ်သွေးကြွအဖွဲ့လိုအစွန်းရောက်အချမ်းဖက်အဖွဲ့တွေအဲ့ဒီဒေသတွေထဲထကြွလာအောင်ဖန်တီးတဲ့အချက်တစ်ချက်ဖြစ်နေပါတယ်။အကြမ်းဖက်နှိမ်နင်းလှုပ်ဆောင်ရမှာနှီးမျိုးစုံနဲ့ချင်းကပ်ဖို့လိုအပ်ပြီးတခြားနိုင်ငံတွေနဲ့လက်တွဲပြီးဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအလေးနဲ့ပြောကြားခဲ့တယ်လို့အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာအကြီးအကဲနဲ့တာမတ်ကြီးဖြစ်သူတီနာဂိုင်ဒန်နောကပြောပါတယ်။အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေထဲမှာအလေးထားဖို့အလိုအဆုံးအချက်တစ်ချက်ကတော့အခုနောက်ဆုံးတွေ့နေရတဲ့ပုံစံတစ်မျိုးဖြစ်တဲ့နိုင်ငံရခြားကတိုက်ခိုက်သူတွေတိုက်ပွဲဖြစ်နေတဲ့နေရာတွေကိုသွားနေကြတာမျိုးပါ။အများအဖြင့်အီရတ်တို့ဆီးရီးယားတို့လိုနေရာတွေကိုသွားကြတာဖြစ်ပါတယ်။နောက်တစ်ချက်ကတော့ကိုယ်နေထိုင်ရာနိုင်ငံထဲမှာပဲရှိနေတဲ့အစွန်းရောက်သမားရဲ့တကူရီတိုက်ခိုက်မှုတွေလုပ်နိုင်တဲ့အန္တရာယ်ဖြစ်ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ခြင်းကစပြီးအဲ့ဒီဒေသတွေကိုနိုင်ငံပေါင်း100ကျော်ကနိုင်ငံရခြားအကြမ်းဖက်တိုက်ခိုက်ရေးသမားပေါင်း2000ခွဲကျော်လောက်လာရောက်ခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာအီရတ်နဲ့ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြွအဖွဲ့တွေ Al-Qaeda တွေနဲ့လက်တွဲပြီးတိုက်ခိုက်ဖို့အတွက်တွားရောက်သူတွေဒါမှမဟုတ်တော်ရောက်ဖို့အတွက်ကြိုးစားကြတဲ့အမေရိကန်နိုင်ငံသားက2012ခုနှစ်ခရဲကဆိုရင်250ကျော်ရှိနေတာဖြစ်ပါတယ်။အရေးအတွက်ကဘယ်လောက်ရှိနေလဲဆိုတာကိုအတိအကျမသိရတဲ့အတွက်ဒီအန္တရာယ်ကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းကနေပြင်ဆင်ရမှာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုကတော့မိဖန်နိုင်ငံပေါင်း40ကျော်နဲ့သတင်းချက်လက်တွေမျှဝေဖို့အတွက်သဘောတူညီမှုတွေရထားပြီဖြစ်ပြီးအကြမ်းဖက်သမားလူသားနဲ့ရှိသူတွေရဲ့ခီးသွားလာမှုတွေကိုနောက်ရောင်ခံဖို့နဲ့စုံစမ်းဖော်ထုတ်ဖို့အပြင်တခြားကိစ္စရပ်တွေကိုပါဆောင်ရွက်နေပါတယ်မိတ်ဆွေနိုင်ငံတွေအနေနဲ့လည်းနိုင်ငံရခြားကအကြမ်းဖက်သမားတိုက်ခိုက်သမားလူသားနဲ့ရှိသူတွေရဲ့ခီးသွားလာမှုကိုအကြောင်းကြားဖို့ကန့်သက်ဖို့နဲ့ဘသူဘယ်ဝါဆိုတာကိုသေသေးချာချာသိရအောင်လုပ်ဖို့ရပြန်သူတို့ရဲ့နေဆက်ဒေတာလုံခြုံရေးကိုတိုးမြင့်အောင်အမေရိကန်ပြည်ထောင်စုကအားပေးနေပါတယ်အဆုံးစုံပြောရရင်ဘာပဲပြောပြောကျမတို့အနေနဲ့ဘသူဘယ်ဝါဆိုတာကိုသိအောင်လုပ်တာတဲ့ဒီနိုင်ငံခြားအချမ်းဖက်သမားတွေကိုသူတို့တွားချင်တဲ့နေရာမတွားနိုင်အောင်တားနိုင်ဖို့ကအရေးကြီးပါတယ်လို့တမ္မာကြီးကယ်ရန်နော့ကပြောပါတယ်သူတို့ဒီလမ်းကြောင်းနဲ့ဝင်မတွားအောင်တားနိုင်ဖို့ကပထမဆုံးလုပ်ရမယ်လို့ဆိုပါတယ်ဒီလိုလုပ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာသူ့မိတ်ဆွေနိုင်ငံတွေရဲ့အစိုးရအဖွဲ့တွေကရောအဖွဲ့တွေမပါသူတွေနဲ့ပါလက်တွဲလှုပ်ဆောင်နေပြီးလူငယ်တွေအမျိုးသမီးတွေနဲ့တားကောင်းတွေကိုလက်လန်းမြောင်ပို့ကျူးစားပြီးအစိုးရအကြမ်းဖက်မှုဒဏ်ခံရနိုင်တဲ့သူတို့ရဲ့ဝန်ကျင်အတိုင်းဝိုင်းရဲ့အနေအထားကိုတိလာစေဖို့လှုပ်ဆောင်နေပါတယ်။ဒီထဲက IS စစ်သွေးကြွအဖွဲ့လိုအကြမ်းဖက်အဖွဲ့စည်းမျိုးကိုအကောင်းဆုံးနှိမ်နိုင်မယ့်နည်းလမ်းကတော့မိတ်ဆွေနိုင်ငံပို့တိုးအောင်လုပ်ပြီးနိုင်ငံအချင်းချင်းနဲ့ဒေသရင်းမှာဆွမ်းဆောင်နိုင်ရင်မြင့်တင်ပေးဖို့အပြင်အကြမ်းဖက်သမားနဲ့အကြမ်းဖက်အဆွမ်းရောက်တိုက်ဖျက်ရေးမှာဥပဒေစိုးမိုးရေးကိုအခြေခံတဲ့လှုပ်ဆောင်မှုတွေကိုတိုးမြှင့်ပေးဖို့ဖြစ်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။တပ်ချန်နေနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမက်နန္ဒာချမ်းကပြောပြတော့မှာပါ။ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ရင်းရုရှားနိုင်ငံဟာကိုကိုကိုပို့ပြီးအထီးကျန်အောင်လို့လုပ်နေတယ်လို့အန်နီယယ်တွင်းနဲ့ဆင့်နေတယ်လို့အင်မီရောကဝေဖန်လိုက်ပါတယ်။ဘဲသူဘဲဝါမခွဲကြပဲဆီးရီးယားအတိုက်ခံတွေကိုပါစစ်စင်နေတာတွေဟာရုရှားအတွက်အန်နီယယ်များတဲ့လုပ်ရဖြစ်တယ်လို့လည်းအင်မီရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်ကကြာသပတေးနေ့မှာသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။ကြာသပတေးနေ့ကအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကောလိပ်ကျောင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းလူအနည်းဆုံး10ယောက်သေဆုံးပြီးလူ20လောက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်ကွန်ကရက်လွှတ်တော်အနေနဲ့လက်နက်ဥပဒေကိုအတည်ပြုပေးဖို့အတွက်တိုက်တွန်းကြပါလို့သမ္မတဘရက်အိုဘားမားကဒေါသတကြီးနဲ့တိုက်တွန်းလိုက်ပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းအကြာမှာသမ္မတကရုပ်တံပေါ်ကနေလက်နက်ကင်ဆောင်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့အတွက်သတိပေးပြောဆိုလိုက်တာဖြစ်ပါတယ်။ဒီနှစ်ထဲမြေထဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်ရောက်လာတဲ့ဒုက္ခတွေအရေအတွက်ဟာ9သိန်းထိရှိလာနိုင်တယ်လို့နောက်နှစ်2016မှာလည်းဒီပမာဏလောက်အထိဝင်ရောက်လာနိုင်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါတယ်။ဒီနှစ်ထဲဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာနှစ်ဆရှိမယ်လို့လည်း UNHCR ကခန့်မှန်းထားတာပါ။ဒုက္ခသည်အကျပ်တဲကိုကူညီဖြည့်ရှင်ဖို့အလှူငွေဒေါ်လာ128တန်းကိုလည်းတောင်းခံခဲ့ပြီးဒါဟာပြီးခဲ့တဲ့လကတောင်းခံခဲ့တဲ့ရန်ပုံငွေဒေါ်လာ 30.5 သန်းထက်လည်းအဆမတန်ပိုများနေတာဖြစ်ပါတယ်။ဥရောပကိုဒီနှစ်ထဲရောက်ရှိလာကြတဲ့ဒုက္ခသည်9သိန်း 2,000 ထဲကတဝက်ကျော်ဟာလည်းဆီးရီးယားကဖြစ်တယ်လို့ UNHCR ကပြောဆိုခဲ့ပါတယ် ။မန္တနာချက်ကသတင်းအကြီးအကျယ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇူဘဲ L. ဒါယက်ပါ။ကျွန်မကတော့အင်ဂျင်နိုင်ပါရှင်။တောက်ကြနေနေနဲ့ခင်းဗီအိုအေမြန်မာပိုင်းရဲ့အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်လဲတော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့ line to meter 16640တို့ကနေထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.